အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်သတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်းနှုံးမြို့နယ်တောင်ပိုင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အကြမ်းဖက်အဖွဲ့ဝင်တွေကြားအပြင်းအထန်ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်စုကူအကြမ်းဖက်မှုတွေကူးဆက်မလာအောင်မွန်ပြည်နယ်မော်လမြိုင်မြို့မှာလုံခြုံရေးအင်အားနဲ့ကြိုတင်စီမံမှုတွေလှုပ်ဆောင်ထားတဲ့ဆိုတာနဲ့ခွင့်ပြုချက်မရှိဘဲကြောက်မီးသွေးလောင်စာနဲ့လဲပတ်နေတဲ့ဗီလက်မြေစက်ရုံအပေါ်အရေးယူဖို့မွန်ပြည်နယ်လွှတ်တော်ကနေမဲခွဲဆုံးဖြတ်ခဲ့တဲ့အကြောင်းလေးကိုကြားကြားရမှာပ
ါကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပိုင်းဒုံချာတန်းကျေးရွာမှာနယ်မြေရှင်းလင်းရေးလုပ်နေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အကြမ်းဖက်အဖွဲ့တွေကြားလွန်ခဲ့တဲ့တင်းနှံလှန်နေညနေပိုင်းကအပြင်းထန်ဖြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။နယ်မြေရှင်းလင်းရေးလုပ်နေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအကြမ်းဖက်သမားတွေကဗလီကနေစတင်ပစ်ခတ်တဲ့အတွက်အခုလိုတိုက်ပွဲဖြစ်ပွားခဲ့ရတာဖြစ်ပြီးညနေ3နာရီကနေည9နာရီကျော်အထိပစ်ခတ်တန်တွေကြားနေရတယ်လို့ကင်းချောင်းရွာသားတွေကပြောပါတယ်။အလားတူစက်တင်ဘာလ5ရက်နေ့မနက်ပိုင်းကလည်းလုံခြုံရေးဆောင်ရွက်နေတဲ့တပ်ဖွဲ့တစ်ဖွဲ့ဂျင်းတော်ကျေးရွာအရောက်မှာအကြမ်းဖက်သမား10ဦးခန့်ကဝိုင်းဝန်းပစ်ခတ်တဲ့အတွက်တိုက်ပွဲဖြစ်ပွားခဲ့ရပြီးအကြမ်းဖက်သမားအလောင်းတလောင်းနဲ့တနက်တလက်ကိုတင်းစီရမိတယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ဩဂတ်လ25ရက်နေ့ကမောင်တော်ခရိုင်တွင်းမှရှိတဲ့လုံခြုံရေးစခန်း30ကျော်ကိုအကြမ်းဖက်သမားတွေစတင်တိုက်ခိုက်တဲ့အတွက်အခုချိန်ထိမောင်တော်ခရိုင်တွင်းမှတိုက်ပွဲပေါင်း100နီးပါးဖြစ်ပွားခဲ့ပြီးဖြစ်ပါတယ်တိုက်ခိုက်မှုတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေနေရပ်ကိုစွန့်ခွာခဲ့ကြသလိုမောင်တော်မြို့နယ်ကတချို့နေရာတွေမှာလည်းအစိုးရဝန်ထမ်းတွေနဲ့ဒေသခံတွေပိတ်မိနေတဲ့အပေါ်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့မောင်တော်မြို့ကိုရောက်ရှိနေတဲ့လူမှုကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ
်။ရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်မှုတွေနဲ့ဆက်ဆက်ပြီးမြန်မာနိုင်ငံတွင်နေပြည်တော်ရန်ကုန်မန္တလေးမော်လမြိုင်စတဲ့မြို့ကြီးတချို့တွေမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်လာနိုင်ကြောင်းသမ္မတကာကွယ်ရေးဦးစီးချုပ်ယုံကစက်တင်ဘာ5ရက်နေ့ကသတင်းထုတ်ပြန်ထားတဲ့အတွက်မွန်ပြည်နယ်မော်လမြိုင်မြို့နယ်မှာလုံခြုံရေးအင်အားရန်ုံပြည့်အုံပြုပြီးဂျိုတင်စီမံမှုတွေလှုပ်ဆောင်ထားကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ကပြောပါရယ်။ဒါ့အပြင်မွန်ပြည်နယ်အစိုးရဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးဝင်းနိုင်ဦးကမော်လမြိုင်မြို့ပေါ်ကအစ္စလမ်ဘာရာရေးခေါင်းဆောင်တွေကိုခေါ်ယူတွေ့ဆုံပြီးရခိုင်ပဋိပက္ခကိစ္စနဲ့ပတ်သက်ပြီးတော့မွန်ပြည်နယ်အတွင်းကိုကူးဆက်လာမှုမရှိစေဖို့ဗလီဝုဒ်ပြုကျောင်းတွေမှာလူစိမ်းတွေလက်မခံဖို့ဝိုင်းဝန်းကူညီပေးဖို့မှာကြားခဲ့ပါရယ်။
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်တရုတ်နယ်စပ်မှာရှိတဲ့ဆဲလန်အုပ်စုကမန်ကန်ရွာမှာလက်လုံမိုင်းတလုံးပောက်ကွဲလို့ရွာသားတဦးထိမှန်တေဆုံးခဲ့ပါတယ်စက်တင်ဘာလ6ရက်မနက်ပိုင်းကဝမ်လွိုင်းမန်ကန်ရွာလေဆရာတိတ်ကိုင်းချောက်တွေပုံထားတဲ့နေရာမှာမိုင်းပောက်ကွဲခဲ့တာဖြစ်ပြီးအတုပအိမ်မှာလာကူတဲ့အသက်45နှစ်အရွယ်နမ်ဆန်ရွာသားဆိုင်ယီမိုင်းစထိမှန်လို့ဆေးရုံအပို့လမ်းမှာတေဆုံးသွားခဲ့ပါတယ်ပောက်ကွဲမှုဖြစ်ပွားပြီးတာဝန်ရှိပုဂ္ဂိုလ်တွေလာရောက်စစ်ဆေးတဲ့အခါမှာတော့လက်လုံမိုင်းအမျိုးအစားမှန်းသိရပြီးထမန်စစ်ဆေးရမှာမန်ကန်နဲ့နမ်ကတ်ရွာနယ်စပ်မှာမပေါက်ကွဲသေးတဲ့မိုင်းနှလုံးကိုထမန်တွေ့ရှိမိကြောင်းနဲ့လက်တယ်ကိုတော့မတိရကြောင်းအုပ်စုအုပ်ချုပ်ရေးမှူးကပြောပါတယ်အင်ချေတရာကျော်ရှိမန်ကန်လွာရွာနမ်ကတ်ရွာမိုက်ဆက်ရွာမှာတအံ့ပလောင်ရွာသားတွေနေထိုင်ကြောင်းသိရပါတယ
်ကချင်လူသူတွေသဘောမတူကန့်ကွက်နေတဲ့ကြားကတိဆောက်ဖို့ကြိုးပမ်းနေတဲ့ငေါ့ချမ်းမြစ်ရေကရာစီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေကနေငေါ့ချမ်းခါကိုကာကွယ်ဆုဆိုတဲ့ခေါင်းစဉ်နဲ့ကန့်ကွက်ကြေညာချက်ကိုဩဂုတ်လကုန်မှာဆုတ်ပြန်ထားခဲ့ပြီးဈေးစာရှင်းလင်းပွဲတွေဆက်လက်လှုပ်ဆောင်ခဲ့ပါတယ်။နေပြည်တော်ပဟိုဆိုရကနေတိဆောက်ဖို့ကြိုးပမ်းနေတဲ့ရေကရာစီမံကိန်းကိစ္စကိုနိုင်ငံတကာသိရှိသွားအောင်ရန်ကုန်မြို့မှာသတင်းစာရှင်းလင်းခဲ့ကြပါတယ်။ဒီငေါ့ချမ်းခါမြစ်ရေကရာစီမံကိန်းဟာဒေသခံတွေသဘောမတူမှုကြားကတရုတ်ဆိုရနဲ့ဆက်သွယ်ပြီးနေပြည်တော်ပဟိုဆိုရကအခုလိုအသမပြုနေတဲ့အပေါ်မှာနိုင်ငံတကာကသိရှိအောင်ခင်းပြခဲ့တာဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KTNG ကဦးစော်မိုင်ကပြောပါတယ်
ချင်းလူမျိုးတွေရဲ့တိုက်ခါကြဆင်းစေပြီးလူမျိုးခွဲခြားတဲ့စကားလုံးတွေအတန်းချိန်အတွင်းကြောင်းစာနဲ့မတက်ဆိုင်ပဲပြောကြားခဲ့တဲ့ကလေးတက္ကသိုလ်ကမြန်မာစာကတိကဒေါ်တန်တန်မော်ကိုထိရောက်စွာအရေးယူပေးဖို့ချင်းစာပေနဲ့ယဉ်ကျေးမှုကော်မတီကလေးကနေပြည်ထောင်စုဝန်ကြီးပညာရေးဝန်ကြီးဌာနကိုတိုင်ကြားထားပါတယ်ဒေါ်တန်တန်မော်ဟာပြီးခဲ့တဲ့ဩဂတ်လ23ရက်နေ့ကကျောင်းချိန်အတွင်းလူမျိုးရေးချိုးနှိမ်တဲ့စကားလုံးတွေကိုသုံးစွဲပြောဆိုတဲ့အတွက်အခုလိုတိုင်တန်းရတာဖြစ်တယ်လို့ပညာရေးဝန်ကြီးဌာနပေးပို့တဲ့တိုင်တန်းစာမှာဖော်ပြထားပါတယ်ဒီလိုတိုင်တန်းတဲ့ကိစ္စကြောင့်မကြခင်ဖြစ်ဆိုတော့မဲ့စာမေးပွဲအတွက်စိုးရိမ်မကင်းဖြစ်နေရတယ်လို့ချင်းကျောင်းသားတွေကပြောဆိုပါတယ်
ခုတည်လွှာရဲကိုဆက်လက်တင်ဆက်ပေးသွားမှာပါမွန်ပြည်နယ်ကြိုက်မြို့မြို့နယ်အတွင်းထိုင်းနိုင်ငံပိုင်း CM Cement Group နဲ့အကျိုးတူပူးပေါင်းထားတဲ့မော်လမြိုင်ဘီလက်မြေဆက်ယုံ MCL ဟာခွင့်ပြုချက်မရှိပဲကြောက်မီသွေးလောင်စာနဲ့လက်စစ်ဓာတ်အားထုတ်လုပ်လဲပတ်နေတဲ့အပေါ်ဥပဒေနဲ့အညီအရေးယူဆောင်ရွက်ပေးဖို့ပြည်နယ်လွတ်တော်တတ္တမပုံမှန်အစည်းအဝေးမှာတိုက်တွန်းအဆိုတင်သွင်းခဲ့လို့မဲခွဲဆုံးဖြတ်ကြရမှာအရေးယူဖို့အဆိုအနိုင်ရရှိခဲ့ပါတယ်ကြောင်မီသွေးဆွိုင်းအင်းနဲ့လဲပတ်နေတဲ့ဗီလက်မြေစစ်ရုံရဲ့နောက်ဆုံးအခြေအနေကိုမီးရင်စနိုင်းကနေတင်ဆက်ထားပါတယ်
။ခွေပြုတ်ချက်မရှိပဲကြောင်မီသွေးလောင်စာနဲ့လဲပတ်နေတဲ့ဗီလက်မြေစစ်ရုံပေါ်အရေးယူပေးဖို့အစိုးရနဲ့ပတ်သက်ပြီးအဆိုရှင်ဖြစ်တဲ့တထုံမြို့နယ်မဲဆန္ဒနယ်အမှတ်နှစ်ဗီနယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်သူကအခုလိုပြောပါဗျာ
။ဒီဗီလက်မြေစစ်ရုံအကင်ပြွားခဲ့တော့ရားမဲနိုင်ငံသားများမယောင်မိတ်ခံဘူး။ဒုက္ခလို့ခွေပြုတ်မဲရရှိခြင်းမရှိပဲတက်စစ်တာ
အစိုးကအတိပြုသည့်ကြောင့်တထုံမြို့နယ်မဲဆန္ဒနယ်မှတ်သိပ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တော်ခိုင်ခိုင်လက်ကအခုလိုထောက်ခံဆွေးနွေးခဲ့ပါတယ်
။မြန်မာနိုင်ငံမှာရင်းနှီးမြုပ်နှံနေဆိုလို့ရှိလို့ရှိရင်မြန်မာနိုင်ငံမှာရှိတဲ့ဒီဇယ်ခွေများကိုလိုက်နာရှောင်ဖြစ်ပါတယ်။ကြောင်ပြီးသွေးနဲ့လက်စစ်တာထုတ်လုပ်လို့ဥရိယအရေးယူပေးပါလို့ကျွန်တော်တို့ပြောနေကြတာဟုတ်ပါဘူး။ခွင့်ပြုမိတ်တစ်စုံတရာမရှိပဲနဲ့ပြက်စစ်တာထုတ်လုပ်နေပတ်နေတဲ့အတွက်ကြောင့်ဒီရဲ့ဝေလိုက်နာခြင်းရှိတဲ့အတွက်ကြောင့်အရေးယူပေးပါလို့တိုက်တွန်းတဲ့အဆိုဖြစ်ပါတယ်
MCL ဟာ90ရုံအတွက်လေးစစ်သားအားထောက်လောက်တာဖြစ်တဲ့အတွက်ခွေပြုံမရယူရန်မလို့အကြောင်းနဲ့အဆိုရှင်တင်ပြထားချက်ဟာကန့်ညီမှုမရှိပါကြောင်းဘီနယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်းကကကွယ်ဆွေးနွေးခဲ့ပါတယ်
တကယ်လို့ MCL ကသူကဘယ်သူမှသူမပေးဘူးသူစက်ရုံတော်အတွင်းမှာဒီလျှက်စစ်တားအပြီးစက်ရုံကိုလျှက်စစ်တားအပြီးတဲ့လျှက်စစ်တားအားကိုသူစက်ရုံတော်သူတောင်းနေဆိုလို့ရှိရင်ဒါကမိတ်ကျော်ညာချက်အရာခွေပြုံချက်တောင်းနေစရာမလိုဒီအမေကျော်ညာချက်ကဘယ်ကထွက်လာလဲဆိုဥပဒေကနေထွက်လာကျွန်တော်အနေနဲ့ကတော့ MCO ကြောင်းကြလိုက်ပါပေါ့ခင်ဗျားတို့တည်တာပြည်နယ်မှာဟိုပြည်တော်စုဖြည့်ဆစ်ထားတော့မှာဟုတ်တယ်လားတရားဝင်ကြောင်းကြပြီးတော့တရားဝင်ကြောင်းကြလိုက်ပါဆိုတော့ပြီးတာပါဥပဒေနဲ့ညီအောင်လုပ်လိုက်ပါလို့ပြောပြီးရတာဒါမှခက်တယ်မရှိပါဘူ
း MCL ဟာကြောင်းမီသွဲအစားအချားလောင်စားနဲ့လဲပတ်ဖို့ဒေသခံလူထုတွေကအကြမ်းကြမ်းစကြင်ကကွက်တောင်းဆိုလာခဲ့ပေမဲ့စက်ရုံကို2019ခုနှစ်ဧပြီလ3ရက်နေ့ကစီပေါ်ဖြစ်စတင်လဲပတ်ခဲ့ပေမဲ့ခွေပြုံမိုက်မရှိဘူးလို့မုံမြင့်နယ်လွှတ်တော်ကနေအရေးယူပေးဖို့မဲခွဲဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ
်ဆက်ပြီးတော့ငေါ်ချမ်းခမြစ်ပေါ်မှာတည်ဆောက်မဲ့ရေကာတာတွေကတော့လောင်းတင်တုံရှင်းချောင်းခန်းကန်နဲ့ဂေါ်လန်ရေကာတာစီမံကိန်း၄ခုလို့ဖြစ်ပြီးတော့အဲ့ဒီရေကာတာတွေတိဆောက်မယ်ဆိုရင်ကျေးရွာပေါင်း16ရွာကလူဦးရေ4432ဦးလို့ကစိုးကျိုးခံစားရမှာဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကနေထုတ်ပြန်ထားပါတယ်အချိန်နဲ့အပြည့်စုံကိုတော့အမီကနေစုစည်းထားပြီးတော့နိုင်ကိုရင်ကနေတင်ဆက်ပေးထားပါတယ
်ကချင်ပြည်နယ်ချီပွေမြို့နယ်ငွန်ချန်ခဒေသဟာဆိုရင်ကချင်မြို့နယ်စုတွေရဲ့ဘိုးဘွားဆင်ဆက်နေထိုင်လာခဲ့တဲ့ဒေသဖြစ်ပြီးသမိုင်းဝင်ဝင်နေတဲ့နဲ့ရိုးရရင်ကျေးမှုတို့သိရှိရနေရဖြစ်တဲ့အတွက်ရေကရာစီမံကိန်းကိုမလိုလားဘူးလို့ချီပွေဒေသခံလူဖြစ်တဲ့ဥဆောင်လွမ်းကပြောပါတယ
်ကျွန်တော်တို့အခုဒီရေကတာစီမံကိန်းကြောင့်ကျွန်တော်တို့ရွာများပြောင်းရွှေ့ရမယ်ဆိုတော့ကျွန်တော်တို့ဒီဟာကိုသုံးဝလက်မခံပါဘူးเน
า
ะ
ဒေသခံတွေဟာငေါ်ချမ်းကမြစ်ကိုအမိပြုပြီးနှစ်ရှည်ပင်တွေဖြစ်တဲ့တကြားသီးပင်စိုက်ခြင်းလေယာဉ်မြင်နဲ့ဆောင်ရွက်လုပ်ငန်းတွေကိုလုပ်ကံကြတာဖြစ်တဲ့အတွက်မြစ်ပေါ်မှာရေကရာတည်ဆောက်မယ်ဆိုရင်အသက်မွေးဝန်းကျင်လုပ်ငန်းတွေစိတ်ခိုက်လာနိုင်တယ်လို့လဲချီပွေတည်ရခန့်စတော်တောင်လန်ကပြောပါတယ်
တို့ဒီမောချောင်းဒေတာပဲဆိုဆိုလိုဒေတာပဲဆိုတောင်ဆောင်တွေများတယ်ဒီမြစ်ချောင်းတလျှောက်မှာပဲနော်မြစ်ကမ်းဘေးလောက်မှာပဲနေနေမြင်နေတာရှိတယ်အဲ့ဒါကြောင့်ပြည်သူလူထုတွေကဒီမြင်နေပိုင်းမှာပဲတောင်ရလှုပ်ရှားတယ်လေဖော်ရှားတယ်ဒီလိုပဲဝမ်းစာရှာစားတာဖြစ်တာပေါ့ဒါကြောင့်မို့တကယ်လို့ရေကာတာလှုပ်လိုက်ပြီဆိုတာဒီအကုန်ပြက်စီးသွားမှာဆုံးရှုံးသွားမှာ
ရေကာတာတွေတိဆောက်မှာဆိုရင်ဒေတာခံတိုင်းတာတို့သက်သမကမြန်မာနိုင်ငံလုံးအတွက်သဘာဝဘေးအန္တရာယ်ကြုံတွေ့လာနိုင်တဲ့အတွက်ဧရာဝတီမြင့်ညံမြင့်ဝမ်းပေါ်မှာတည်ဆောက်မဲ့ရေကာတာတွေကိုကန့်ကွက်ဖို့လိုအပ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KTNG ထွေထွေသွင်းမှုကုစကြည်ကပြောပါတယ
်အကေကြီးမှဒီရေကာတာတည်ဆောက်မဲ့နေရာကစကိုင်းငလင်ကျောပြတ်ရွေ့နေကီလိုမီတာ100ဝန်းကျင်လောက်တာရှိတယ်ဒီရေကာတာကျိုးပဲ့ခဲ့လို့ရှိရင်ကအင်မတန်မဆူရွားဖွယ်ဆူကျိုးပေါ်အနာကတ်အတွက်ဒီတကက်ကိုအင်မက်ဆူတွေကမြစ်အောက်ပိုင်းမှာရှိတဲ့လူတွေလည်းခံစားနေရမယ်
အေယော်ရီမြင့်ရဲ့မြင့်လက်သက်မေခမ်းမြင့်ရဲ့အစည်းကချောင်းလက်သက်တစ်ခုဖြစ်တဲ့ငော့ချန်ကမြင့်ပေါ်မှာတည်ဆောက်မှာဖြစ်တဲ့ရေကရာစီမံကိန်း၄ခုကနေလက်စစ်သားအားမီဂါဝတ်3000ကနေ4500ထိတိုးချဲ့ထုတ်လုပ်ဖို့ရည်ရွယ်ထားရှိပြီးရရှိလာတဲ့စွမ်းအင်အများဆုံးအစိတ်ပိုင်းကိုလည်းပြည်ပကိုတင်ပို့ဖို့ဥတည်ထားခြင်းဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ရဲ့အစီရင်ခံစာထဲမှာတွေ့ရှိရပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပိုင်းတုံချီယာတန်ကျေးရွာမှာနေမည်ရှင်လင်းရေလုံနေတဲ့လုံချုံရေးတပ်ဖွဲ့ဝင်တွေနဲ့အကြမ်းဖက်အဖွဲ့တွေကြားအပြင်းထန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။စုပ်ပအကြမ်းဖက်မှုတွေကူးစက်မလာအောင်မွန်ပြည်နယ်မော်လမြိုင်မြို့နယ်မှာလုံခြုံရေးအင်အားနဲ့ကြိုတင်စီမံမှုတွေလှုပ်ဆောင်ထားတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။